VOA မြန်မာပိုင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်နေပါတယ်ကျမစုမြတ်မောင်မမြန်မာနိုင်ငံမှာ COVID-19 ကာယရောဂါဖြစ်နေချိန်လူမှုကွန်ရက်တွေပေါ်မှာအမုန်းတရားအခြေခံတဲ့ပြောဆိုရေးသားမှုတွေပိုများလာတယ်လို့ Synergy လူမှုတဟစာတဖော်ဆောင်ရေးအဖွဲ့အမှုဆောင်ဒါရိုက်တာကိုတက်ဆွေဝင်းကပြောပါတယ်ရွေးကောက်ပွဲကျင်းပဖို့ရှိတဲ့ချိန်မှာအခုလိုအမုန်းစကားတွေကိုအစိုးရကအသေးစားကင်တွယ်ဖို့လိုအပ်တယ်လို့သူကပြောပါတယ်ဘလို့ကိစ္စမျိုးတွေနဲ့ပတ်သက်လို့အမုန်းပွားရေးသားမှုတွေများနေတယ်ဆိုတာကိုကိုတက်ဆွေဝင်းကိုဆက်သွယ်မေးထားပါတယ
်ဒီရက်ပိုင်းပေါ်တော့ဒီ9ရက်လောက်ဒီမှာဘုံကနှစ်မျိုးပြောင်းတာတွေ့ရတာဟုတ်ကဒီပြီးခဲ့တဲ့ဒီ3ရက်လောက်ဒီ4ရက်လောက်ကာလတုန်းကကျတော့ကျွန်တော်မိထီလာမှာဖြစ်သွားခဲ့တဲ့ဒီပြိပခကိစ္စအဲ့ဒါလည်းပတ်သက်ပြီးတော့ဒီဗုဒ္ဓဘာသာဝင်ဆရာဝင်တယောက်ကနေပြီးတော့ဘုန်းကြီးတွေကိုဖော်ကားတဲ့ဖရေပုံကမျိုးဒီပြဿနာကြီးဖြစ်ကြတဲ့ဟာမျိုးရှိတယ်အဲ့တော့ဒီဗုဒ္ဓဘာသာတွေအချိန်မြင့်ပြန်ပြီးတော့ပြောကြဆိုကြပြဿနာကြီးတက်ကြတယ်အဲ့လိုမျိုးနဲ့အသက်သက်ပြီးအမုန်းစကားတွေဖြစ်ခဲ့တယ်။အခုရကနေပြီးတော့အစ်စ်ပြထမ်းမဲ့ဒီဟိုကကျောင်းသူဆောင်ဒီမှာအစ်စ်ပြထမ်းမဲ့ sex education နဲ့ပတ်သက်ပြီးတော့ဒီ online မှာစာပြီးတော့အငင်းကုန်ပြီးဖြစ်ကြတယ်။အဲ့ဒီရှင်ဒီမှာပဲ progressive ဖြစ်တဲ့အုပ်စုနဲ့ conservative ဖြစ်တဲ့အုပ်စုနဲ့ဒီ online မှာစာပြီးတော့ပြောကြဆိုကြတာဖြစ်တဲ့အမုန်းစကားတွေအရေးအစားတယ်။အဲ့တော့ဒီဟာ covid နဲ့တော့ဓာတ်ရိုက်ကြီးမဆိုင်ဘူးဆိုတော့ဒါဒီ covid ကာလမှာအနေနဲ့ရှိရနေတာတခုအနေနဲ့ကျွန်တော်မြင်လာရတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့မိထီလာမှာဆိုလို့ရှိရင်လည်းဒီအရင်တော့ဒီမဘာသာအဆက်အနွယ်ကြီးကနေပြီးတော့လာပြီးတော့လှုပ်ဆော်ချားတဲ့ဟာတွေ့လေကျွန်တော်တို့တွေ့ရတယ်။ဒါ online မှာလည်းသူတို့ရေးချခဲ့တဲ့ screenshot တွေလည်းကျွန်တော်တို့တွေ့ရပေါ့နော်အများကြီးပဲရှိရတယ်။အဲ့ဒါနဲ့ဒီပိုင်းနဲ့တလားကျော်ကျော်လောက်ရှိပြီပေါ့လေတလားကျော်နှစ်လောက်လောက်ရှိလာရေးကိစ္စကတော့ဒီသူက Christian တရားဥပဒေ David La ကိစ္စ။အဲ့တော့ဒီ David La ကိစ္စကိုအကြောင်းပြုပြီးတော့ online မှာကဒီဘာသာရေးကိုအခြေခံပြီးတော့လုပ်ခဲ့အမုန်းတရားတွေဒီအမုန်းစကားတွေတော်တော်များများဖြစ်နေကြကြပြီအဲ့မှာတစ်ဖက်နဲ့တစ်ဖက်နဲ့ဆိုတော့ဒီဒီတစ်ခေါက်နေထူးဆန်းတဲ့ဟာဘာလဲဆိုတော့ဒေးဗစ်လာကိုအကြောင်းပြုပြီးတော့ခရစ်စတန်ကိုတိုက်ကြတာပေါ့နော်အဲ့ဒီဟာမှာကဟိုဟာနှစ်ပိုင်းပါတွေ့ရလေဆိုတော့မော့စလင်တွေရလေဝိုင်းပြောကြတယ်ဗုဒ္ဓဘာသာတွေရလေဝိုင်းပြောကြတာသူရှင်တော့ကပြောခဲ့တဲ့ဒီတရားဟောထားခဲ့တဲ့ဗီဒီယိုဖိုင်ရှိတယ်ဒီတခြားသောဘာသာတွေကိုဒီ challenge ထုတ်တာမျိုးပြောတာမျိုးတွေထုတ်ထားခဲ့တဲ့ဗီဒီယိုဖိုင်နည်းနည်းဖောင်းထားတဲ့ဗီဒီယိုဖိုင်ရှိတယ်အဲ့ဒီဟာတွေကပါထက်တက်လာတဲ့အခါကျတော့ဒီဒေးဗစ်လာကဒီမကောင်းတဲ့လူဆိုတဲ့ပုံစံမျိုးနဲ့ပုံဖော်ကြပြီးတော့ဝိုင်းပြောတာတွေကရံများလာတယ်။အဲ့လိုကိုယ်ကြည့်အောင်မှာဆိုလို့ရှိရင်ခရစ်ယာန်ဖြစ်တယ်လို့ထင်ရတဲ့လူတွေနဲ့ခရစ်ယာန်မဟုတ်ဘူးလို့ထင်ရတဲ့လူတွေနဲ့ကြားထဲမှာဒီ online မှာပဋိပက္ခတွေတော်တော်များတက်လာတာတွေ့ရတယ်။အဲ့တော့ဒီဟာကဘာသာရေးပဋိပက္ခဖြစ်ဖို့အတွက်သွားတဲ့လမ်းကြောင်းတွေလို့ကျွန်တော်အနေနဲ့ယူဆစိတ်ပြရတယ်ပေါ့နော်။
အဲ့တော့ဒီမှာဒီမြန်မာနိုင်ငံဆိုတာကဟိုဗုဒ္ဓဘာသာအများစုရှိတဲ့နိုင်ငံဖြစ်ပါတယ်ဆိုတော့ဒီအစိုးရဘက်ကဒီအာဏာပိုင်တွေဘက်ကကင်တွယ်နေရမှာရောဒီမျက်မျက်တတပေါ့နော်ကင်တွယ်နိုင်ဖို့ခက်ခဲနိုင်တယ်လို့ရောမြင်လားရှင့
်ကျွန်တော်တို့အဲ့ဒီဟာကဖိတ်ပြရတယ်ဒီစောင့်ကြည့်ရမယ့်အနေအထားပေါ့နော်ဘာလို့လဲဆိုတော့ဒီမိထီလာဒီဖတ်မှာဆိုလို့ရှိရင်လူများတဲ့ဆိုတဲ့ပုံစံမျိုးပေါ့ဗုဒ္ဓဘာသာချင်းချင်းဖြစ်တဲ့ပြဿနာအဲ့တော့ဒေါသထွက်နေလူကြီးတို့ကထုံးကတိုင်းတွေပေါ်လာတယ်အဲ့တော့ပြဿနာရှာတာမျိုးဒီရိုက်ပုံတွေဆိုတာမျိုးတွေပြဿနာရှာဖို့ဒီလောက်တာမျိုးတွေတွေ့ရတယ်။ဒါပေမဲ့ဒါမဲ့ဝိုင်းထိုင်းနိုင်ငံတွေကြောင့်မို့လို့ဖြစ်ဘာမှပြဿနာကြီးမှမဖြစ်သွားခဲ့ဘူးတော့။အဲ့တော့ဟိုကအစိုးရရဲ့ကင်တွေဖြည့်ရှင်းမှုကအခေအားကျတယ်။အဲ့တော့ဒီတရားမျှတမှုတစ်ခုကိုပေါ်ဆောင်တဲ့နေရာမှာတော့ဒီကြောသားရင်သားမခွဲခြားဘဲနဲ့ဗလိုက်မှုရှိပဲနဲ့လုပ်နိုင်ဖို့လိုတယ်။ဒါလည်းကျွန်တော်အမြဲတမ်းတိုက်တွန်းတောင်းဆိုနေရတာပဲပေါ့နော်။သို့သောလူတွေကတော့ပြည့်ဖုံးပြည့်ဟုတ်ကဲ့လေဒီဒါတော့ဆုံးဖြတ်ချက်ဆိုတာဆိုရလို့လေဟောတကယ်တော့တရားရုံးကနေပြီးတော့တရားစုကြီးကဆုံးဖြတ်မယ်ဒီစာပေါ့အဲ့တော့ဒီလုံးလိုက်တဲ့ဆုံးဖြတ်ချက်တစ်ခုပေါ်မှာမူတည်ပြီးတော့ဒီရအောင်လေးရရှာပြီးတော့ပြဿနာရှာမယ်လူကြီးကတော့ရှိနေဦးမှာသိရတယ်အဲ့တော့ဒါတွေကိုဘယ်လိုမျိုးကိုင်ကွယ်ဖြည့်ရှင်းပါလဲဆိုတဲ့အကြောင်းဒီအစိုးရကဒီအခုလေးကဂျူပြီးစဉ်းစားထားရမယ်လို့ထင်တယ်ဒီလူတော်ပင်တာနည်းလေးဒီအမှုတရားဖြန့်တဲ့ကိစ္စတွေပြောလို့ရှိရင်ဒီပဋိပက္ခဖြစ်အောင်ဖန်တီးမဲ့ကိစ္စတွေကတော့ဒီလမ်းမောင်းပုံနဲ့ဖြစ်လာပါပါအဲ့တော့အဲ့ဒီဟာတွေကိုအစိုးရအနေနဲ့မဖြစ်မနေစည်းကြီးထားပြီးကင်တွယ်ဖို့လိုတယ်ပြီးတော့အရက်ဘက်ဖွဲ့စည်းတွေနဲ့ဒီတေချာညီနိုင်သူပေါင်းဖော်မဲ့ပုံလေးလုံးနေပါပြီ
အခုလိုမျိုးဒီအမုန်းစကားတွေပြန့်လာကများသောအားဖြင့်ဒီ Facebook လူမှုကွန်ရက်ပေါ်မှာပြန့်လာပေါ်လို့ဆိုတော့ Facebook ရဲ့ကဏ္ဍကရောဘယ်လိုမြင်ရပါလဲရှင်ဟိုသူတို့ရဲ့ကင်တွယ်ပုံကိုရောဘယ်လိုမြင်ရလဲရှင
် Facebook ကကျွန်တော်နားလည်ဆိုတော့လုံးနေတာပဲရှိတယ်နော်ခုဒီလိုသူ content moderation တွေသူလုပ်နေလို့ media နဲ့လုပ်တယ်သူလူတွေကို device employ လုပ်ပြီးတော့လုပ်နေတာမျိုးရှိတယ်သူတွေထားပြီးလုပ်နေတာမျိုးရှိတယ်ဒါပေမဲ့အခုထိကတော့ဘာရကျင်းကျင်းနေလောက်တဲ့အနေထားကြီးမရှိနေသေးဘူးဒီကျွန်တော်တို့ဒီ activity တွေကြားထဲမှာတော့မှချုပ်ပုတ်စီ share လိုက်လို့ရှိရင်ဖြုတ်ခံရတာ ban ခံရတာမျိုးတွေလည်းကြုံရမျိုးရှိလို့ပဲဒီအမုန်းစကားတွေကိုသေချာထိထိရောက်တားသိနိုင်ဖို့ကတော့မမှန်သေးဘူးဒါပေမဲ့လုပ်တော့တော့အရင်ရက်ဆန်တူပြီးတော့ထိရောက်လာတာတော့တွေ့ရတယ်သို့တော့ဒီတရားခိုင်တော့ကျွန်တော်တို့ကျင်းနေလောက်တဲ့အနေတော့မဟုတ်နေတည်ဒါတော့သိကြတယ် ဒီကြားထဲမှာလည်းကျွန်တော်တို့ဒီရဲဘက်ဖွဲ့ကြီးနဲ့ဒီ Facebook ကတာဝန်ရှိလူတွေနဲ့ပုံပေါ်ဖန်မှုတွေညှင့်မှု
စနေကြီးလူမှုသဟဇာတာဖော်ဆောင်ရေးအဖွဲ့အမှုဆောင်ဒါရိုက်တာကိုတက်ဆွေဝင်းကိုမေးမြန်းခဲ့တာဖြစ်ပါတယ်ရှင်ကျွန်မဆုမြတ်မော်ပါ